ိုင်းနိုင်ငံမှာနေထိုင်နေတဲ့နိုင်ငံသားတွေနဲ့ပတ်သက်လို့ကိုဗစ် -19 အရေးပေါ်ကာလမှာပဲဗီဇာတက်တန်းကုန်နေသူတွေနေဆက်သွားလာဖြတ်သန်းခွင့်တွေရပ်ကျော်နေတာတွေနဲ့ပတ်သက်လို့ဒဏ်ကြေးတွေပေးကြရမလို့ပဲအဘီလကုန်အထိဗီဇာတက်တန်းအလိုလျောက်တိုးမြှင့်ပေးပြီးဖြေလျှော့မှုတွေလုပ်ပေးမှာဖြစ်ကြောင်းထိုင်းလူဝင်မှုကြီးကြပ်ရေးဌာနကအဘီလ9ရက်နေ့ကထုတ်ပြန်ခဲ့တာပါဒီသတင်းကိုတင်ဆက်ပေးလိုပါတယ်ဗီဇာတက်တန်းကုန်သွားတဲ့နိုင်ငံသားတွေအနေနဲ့လူဝင်မှုကြီးကြပ်ရေးရုံးမှာဗီဇာတက်တန်းတိုးလျှောက်ထားဖို့မလိုသလိုအဘီလ30ရက်နေ့အထိအလိုလျောက်ဗီဇာတက်တန်းတိုးမြှင့်ခံရမှာဖြစ်ပြီးဒဏ်ကြေးကိုလည်းပေးစရာမလိုဘူးလို့ထိုင်းလူဝင်မှုကြီးကြပ်ရေးဌာနကအဘီလ9ရက်နေ့ကကြေညာခဲ့ပါတယ်ဒါအပြင်ရက်90အစင်းတိုင်ကြရမယ့်ကိစ္စတွေကိုလည်းဖြေလျှော့ပေးထားပြီးနေဆက်တွေမှာဘော်ဒါပတ်စ်နဲ့နေထိုင်နေကြတဲ့သူတွေကိုလည်းနေဆက်သားတွေပြန်ဖွင့်ပြီး9ရက်အတွင်းကျမှသာပြန်လို့ရတဲ့အကြောင်းတွေကိုကြေညာခဲ့တာပါထိုင်းလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကတရားဝင်ထုတ်ပြန်ချက်နဲ့ပတ်သက်လို့မြန်မာရွှေပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပြပါတယ
်ဒီနိုင်ငံသားတွေထိုင်းနိုင်ငံမှာနေထိုင်တဲ့အခါမှာအဓိကဟိုတောင်ဝါရှိသုံးပုဒ်ကအင်ဂျီနီယာဖြစ်နေတာပေါ့
ဟုတ်
ကဲ့ဒါလည်းဒီတဲ့နဲ့ပတ်သက်မှာရတဲ့ကြော်ရင်နဲ့တောင်ဘယ်လိုဆောင်မယ်ဆိုရဲသူအကုန်သတ်မှတ်ထားတာဆိုတော့သူကတော့ကျင်းကျင်းညာလိုက်တာကဟိုပုံပြည့်စုံသွားတာပေါ့နော
်
အစိုးရကဟိုဆုံးကုန်သုံးသပ်ပြီးမှကျင်းညာလိုက်တာဖြေချော့ဥပဒေဆိုတာကိုဟိုဆိုင်နိုင်ငံမျိုးမှာရောက်နေတဲ့နိုင်ငံသားကအမကျွန်တော်မြန်မာပါဝင်နိုင်ငံသားတော့မများတိကောင်းတိကြီးမှာပြည့်လိမ့်မယ်အဲ့တော့ဒီ innovation ပုံပြီးကျင်းညာလိုက်တာပုံပြီးတော့ပြည့်စုံတယ်ဟိုကျွန်တော်တို့ဟိုနေကြတဲ့တမှာဟို border passport ဝင်တဲ့လူကြီးရှိတယ်ရှိတဲ့ပုံကိုလည်းလက်ရှိရောက်နေတဲ့နေရာမှာပဲတိတိငင်အီချမ်းနေပါကျွန်တော်တို့ထုတ်ပြန်ထားတဲ့ဟိုကင်းလို့ခွင့်ပေါ့အထူးဖြစ်လျှော့ဥပဒေရမှာတော့ဒါဒီအလောင်းကင်းလို့သွားပြီတက်90တော့မထူနိုင်တာလည်းတက်တန်းချလို့မရဘူးကျွန်တော်ဗီဇာတက်တန်းနဲ့ကိုယ်လုံးတော့တက်တန်းချလို့မရဘူးဒါဒီအလောင်းကျွန်တော်အကုန်ကင်းလို့ခွင့်ပေးထားတယ်ခင်ဗျာဘာမှပြေးကြမလို့တော့ဥပမာဗီဇာကျော်လို့မနေထိုင်တဲ့ပုံကိုဒီအလောင်းရည်သည့်တက်တန်းနဲ့မအေးမရဘူးအဲ့ဒါကျွန်တော်30ပြည့်အသက်ရှိတယ်ခင်ဗျာအဲ့ဒါ
ထိုင်းနိုင်ငံမှာရှိတဲ့ဗန်ကောက်မြို့မြန်မာတန်ယုံနဲ့ချင်းမိုင်မြန်မာကောင်စစ်ဝင်ယုံတို့ကလည်းထိုင်းလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကထုတ်ပြန်ချက်နဲ့ပတ်သက်လို့ထိုင်းနိုင်ငံရောက်မြန်မာလူသမားတွေ၊ကျောင်းသားတွေ၊အလဲပက်လာသူတွေသိရှိဖို့အတွက်အသိပေးချက်တွေထုတ်ပြန်မှုတွေရှိပါတယ်။ဒါအပြင်ထိုင်းအစိုးရကချမှတ်ထားတဲ့ညာမထွက်ရအမိန့်လေးသက်ဆိုင်ရာဒေသနာအုပ်ချုပ်ရေးအာဏာပိုင်များသက်ဆိုင်ရာနယ်မြေလိုက်ထုတ်ပြန်ထားတဲ့တားမြစ်အမိန့်တွေကန့်သက်ချက်တွေကိုလည်းတိတိကျကျလိုက်နာကြဖို့နဲ့နှစ်တကူတကြံပွဲတော်ကာလအတွင်းမှာလူစုလူဝေးနဲ့ဘာသာရေးပွဲတွေအခမ်းအနားတွေမလုပ်ဖို့ရည်တွင်ပွဲတော်တွေမလုပ်ဖို့ကိုလည်းမြန်မာတွေကိုသတိပေးထားပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။